မန္တလေးတိုင်းမီဒီယာမြို့နယ်ထဲမှာစစ်တပ်ကလေကြောင်းကနေနှစ်ချိန်ပစ်ခတ်တိုက်ခိုက်တာကြောင့်အရတာ3ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာရသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းပုဒလင်မြို့နယ်ဘက်မှာဆိုရင်လည်းစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်မှာ18ဦးထက်မနည်းတပ်ဖြတ်ခံခဲ့ရပြီးတော့ဖမ်းဆီးခံထားရသူတွေလည်းအများအပြားရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒီလိုမန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်ကနောက်ဆုံးအခြေအနေတွေကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုညံဝင်းအောင်အပြည့်အစုံတင်ပြပေးပါမယ်ရှင်။
စစ်တပ်နယ်မြေရှင်းလင်းနေတာရဲတပ်တပ်နှစ်ပတ်နီးပါးရှိနေပြီဖြစ်တဲ့ဘူးတလင်နယ်တွေကကျေးရွာတွေမှာနောက်ထပ်နေအိမ်တွေမီးရှို့ခံနေရတယ်လို့ဒေသခံတွေကပြောပါတယ်။အောက်တိုဘာ18ရက်မွာစီပါကျေးရွာကနေအိမ်အချို့လည်းမီးရှို့ခံရတယ်လို့အောက်တိုဘာ18မှာတော့ဆဲဝကျေးရွာနေအိမ်တွေမီးရှို့ခံရတယ်လို့ဒေသခံတဦးကပြောပါတယ်။
နေနိုင်တော့လားနေရာနာကျဲဆရာဝန်ကြီးရှိပါကြံကိုတို့ဘယ်ဝန်ကြီးကိုဆက်လာတဲ့ MN35 စီးနဲ့ရပိုက်တဲ့ဒုံးစီးနဲ့စတာပါတယ်ဝီဒလိုင်းရွာကစီကမ်းမှာပြတ်တာတန်ကုန်မော်တော်တစ်စီးပေါ်ကျပြီးတော့ပြည်သူစားမီးနှစ်ယောက်တည်းရဲ့တစ်ယောက်ကသေယုံတင်ထားတာတရားရလို့ပေါ့သေယုံပေါ်ရောက်ပါဆုံးတာဟုတ်ကောင်းနိုင်ဝင်ကြပါတကအဲ့မရီယာနောက်ချမ်းမှာပဲမိကြီးလာအပ်လာတယ်ကျပိုက်တာ2စီးရဲ့တကူကဆက်လာတယ်ကျပိုက်တာ2စီးစုပေါင်း3စီးပေါ့ဗျာဝဲဝဲဒီတော့တတိယပဲလုပ်လာအဲ့ဒါတော့မရီယာနောက်ချမ်းဝင်းကျူးရွာဟာဒီမှာလုပ်လာဝင်းကျူးရွာ
အော်တိုဘာ19ရက်စီပါကျေးရွာကိုစစ်တပ်စစ်ကြောင်းဝင်ရောက်လာချိန်မှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကမိုင်းဆွဲတိုက်ခတ်ခဲ့ပြီးစစ်တပ်ဘက်ကထိခိုက်သေးဆုံးတာတွေရှိခဲ့လို့ကျေးရွာတွေထဲဝင်ပြီးနေအိမ်တွေကိုမီးရှို့တာလို့ဒေသခံတွေကပြောပါတယ်လက်ရှိဘူးတလင်နယ်ထဲမှာစစ်တပ်ကစစ်ကြောင်းနှစ်ကြောင်းနဲ့နေမြေရှင်းလင်းနေတာဖြစ်ပြီးဖမ်းဆီးခံရတဲ့ဒေသခံတွေရှိတယ်လို့ဖမ်းဆီးခံရသူအများစုဟာအမျိုးသမီးတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်စစ်ကြောင်းကြားပြတ်တိုက်ခိုက်ခံရပြီးတေဆုံးဖမ်းဆီးခံရတာတွေရှိခဲ့ပြီးတဲ့နောက်တကြော့ပြန်နေမြေရှင်းလင်းနေတာဖြစ်ပြီးနေမြေရှင်းလင်းရေးအတွင်းအရသာတရာစင်ထက်မနည်းတပ်ပြခံရတယ်လို့ဒေသခံတွေပြောပေမဲ့ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတည်င်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဘူးတလင်မြို့နယ်နဲ့ကက်လျက်ရှိတဲ့တပင်းမြို့နယ်မှာလည်းမြို့ပေါ်စစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဘူးတလင်မြို့ပေါ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တပင်းကာကွယ်ရေးတပ်ဖွဲ့ဝင်တူပြောတာက
မောင်မျိုးကလည်းစစ်ကြောင်းထိုးလာကြတဲ့အခါလို့တရော်တော်မှ2ယောက်ပေါ့နော်။အုတ်ကြီးမှ2ယောက်၊ဒီကလေးမျိုးအတွင်းမှ6ယောက်၊ယောက်ကြီးမှ9ယောက်မဟုတ်ပါဘူး။2ယောက်တည်းပါ။အုတ်ကြီးမှ2ယောက်၊ဆယ်ဝမှ1ယောက်၊စီသာမှ6ယောက်။အခုဒီဆုံးလူတွေအကုန်လုံးကတော့လိုက်ကြတဲ့အဖြစ်ရတော့ကာကွယ်ရေးထက်ကမပေါ်ပါမပါပါဘူး။စီးကျူးတွေက။အဲတော့နေတော့တဲ့လူတွေကဘလို့တွေတောင်းနေကြတယ်လေသူကြီး။အချို့ကလည်းစစ်ကြောင်းပြန်ပြီးယူပြီးမှပြောင်းနေလူတွေဖြစ်တယ်။တချို့ကလေဟိုငါတို့ဒီတိုင်းမှာပဲဘာမှမလုပ်ပါဘူးအိမ်မှာနေရလဲဖုန်းဖွားကြီးပါပဲဆိုတဲ့လူတွေလည်းပါတယ်အဲတော့အကြောင်းမျိုးပေါ့အဲ့မဲ့အဆိုးဆုံးကတော့အခုကလေးမျိုးတော်ကိုဟိုအိမ်ထဲဝင်ပြီးတော့မှအချိုးတုံပြီးမှသိချာတက်တဲ့ဟာတော့ကတော့ခင်ဗျားမဟိုကတော့ပြည်သူကြီးကတိတ်ပြီးတော့ထင်ရှားပြီးတော့ရှိမို့ပါအိမ်ရတဲ့ကောင်တို့ဒီချက်မကအရင်ကပိတ်ဆို့မိနေတယ်ဒါဆက်လက်ကြိုးစားပြီးမှဒီဆောင်ရပြီးခဲ့တယ်မှာမလုပ်ရင်လုပ်ခဲ့တာရေအကုန်လုံးအများဆက်လုပ်ပြီးဖို့တော့အခုကြီးတော့အပြင်တောင်းချင်တာပေါ့ကွာ
လေကြောင်းတိုက်ခိုက်မှုကြောင့်နေအချို့ပျက်စီးပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကထိခိုက်ဒဏ်ရာရတာမရှိဘူးလို့ပြောပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်တပင်းမြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုဩဂုတ်လ14ရက်ကနေ17ရက်နေ့ထိ4ရက်ကြာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ထောက်ခံသူပြူစောတိအဖွဲ့တွေနဲ့စစ်ကောင်စီဝန်ထမ်း123ဦးကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။အဲဒီနောက်စစ်တပ်ဘက်ကအင်အားဖြည့်တင်ပြီးမြို့ပေါ်ကနေရာ4ခုထက်မနည်းမှာအထိုင်ချတပ်ဆွဲထားကကာကွယ်ရေးတပ်ဖွဲ့တွေဘက်ကမကြာခဏဆိုသလိုဝင်ရောက်ပစ်ခတ်နေတာလည်းဖြစ်ပါတယ်ခင်ဗျာ။